ရာသီဥတုပြောင်းလဲမှုအရေးကိုစိုးရိမ်ချတဲ့ကျန်းမာရေးလှုပ်သားတွေမေလ29ရက်နေ့စနေနေ့ကဆွစ်ဇာလန်နိုင်ငံဂျီနီဗာမှာရှိတဲ့ကမ္ဘာကျန်းမာရေးအဖွဲ့ WHO ရုံးချုပ်ကိုချီတက်ကြပြီးရာသီဥတုပြောင်းလဲမှုအရေးနဲ့ဇီဝသက်ရှိမျိုးစုံမျိုးကွဲတွေပြုံးတိလာတဲ့အရေးတို့ကိုထိတ်တန့်ဥစားပေးအဖြစ်ထားရှိဆောင်ရွက်ဖို့ကျန်းမာရေးဆိုင်ရာအာဏာပိုင်တွေကိုတောင်းဆိုခဲ့ကြပါတယ်။မျိုးသုံးပြောက်ခွဲမှုဒေါ်လာရေးဆရာဝန်များအဖွဲ့ကတက်ကြွလှုပ်ရှားသူတွေဟာဂျီနီဗာကPlease the nations ရင်ပြင်ကနေ WHO ရုံးချုပ်ရှိရာကိုချီတက်ခဲ့ကြပြီး WHO အကြီးအကဲ Tedros Adhanom Ghebreyesus နောက်သဘာဝပတ်ဝန်းကျင်ရာသီဥတုပြောင်းလဲမှုနဲ့ကျန်းမာရေးဆိုင်ရာညွှန်ကြားရေးမှူး Marie Nayaru နဲ့တွေ့ဆုံခဲ့ကြပါတယ
် The pandemic has reminded us that health
ကျန်းမာရေးဟာဇင်ကံပစ္စည်းမဟုတ်ဘဲလူ့ခွင့်ရေးအခြေခံလူ့ခွင့်ရေးဖြစ်တယ်ဆိုတာကိုကပ္ပိယောဂကြီးကအတိပေးလိုက်တာဖြစ်ပြီးတန်ရှင်းတဲ့လေတုနဲ့ကျန်းမာရေးနဲ့ညီညွတ်တဲ့ပတ်ဝန်းကျင်ကိုလူတိုင်းရရှိခံစားခွင့်ရှိတယ်ဆိုတဲ့သဘောဖြစ်ပါတယ်။ဆောင်ရွက်ရမယ့်ကိစ္စတွေသိရှိထားပြီးအတူတကွဆောင်ရွက်ကြရေးအတွက် WHO အကြီးအကဲကတိုက်တွန်းပြောဆိုခဲ့တာပါ။ WHO ဟာလူသားတွေရဲ့သက်ရှိကျန်းမာရေးကိုအလေးထားတဲ့အများပြည်သူဆိုင်ရာမူဝါဒတွေဖြစ်လာရေးအမခန်နိုင်မဲ့တွန်းအားပေးဆောင်ရွက်တဲ့အဖွဲ့အစည်းဖြစ်ဖို့မြို့သုံးပြောက်ကွယ်မှုဒေါ်လာရေးဆရာဝန်များအဖွဲ့ကိုပူးရဲတည်ထောင်သူနဲ့ကုဆတ်ယောဂအထုကိုပေါမောက်ခဘလာရီဒီအက်ချ်မွန်ကတောင်းဆိုခဲ့ပါတယ်ရှင်။